မချတဲ့ကင်ကထိုင်းနိုင်ငံရဲ့ဂျာယီဝင်ကြီးမြန်မာနိုင်ငံကိုတောရောက်ဖြတ်ပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တယ်ဆိုတဲ့ခီးစဉ်ဟာမြန်မာဒီမိုကရေစီအရေးကိုကူညီရမရောက်တဲ့အကြောင်းအာရှ၈တောင်အာရှနိုင်ငံများအသင်းနဲ့မြန်မာပြည်သူတွေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့မြန်မာပြည်သူတွေကိုပို့ပြီးထောက်ခံမှုပြသဖို့လိုအပ်တဲ့အကြောင်း VOA သတင်းတောက် UNISLIM နဲ့တမ်မဂျီစကော့မာစတာတို့တွေ့ဆုံတဲ့အခါမှာပြောကြားခဲ့ပါတယ်။ကိုသိမ့်ထိုက်ဦးကကောင်းလို့တင်ပြမှာပါခင်ဗျာ။
ထိုင်းနိုင်ငံဂျာယီဝင်ကြီးဒွန်ပရာမတ်ဗီနိုင်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်ဟာအာဆီယံရဲ့မြန်မာအရေးရည်တည်ချက်ကိုရှုထွေးအောင်လုပ်တာပါဖြစ်ပြီးမြန်မာဒီမိုကရေစီရေးကိုကူညီရမြောက်တဲ့အကြောင်းတန်မဂျီစကော့မော်စီက VOA နဲ့ဆက်သွယ်မေးမြန်းရမှာထောက်ပြပါတယ
် I have personal experience with that. I think on Thailand's involvement there's
ကျွန်တော်ကိုတွေ့အတွေ့အကြုံအရထိုင်းနိုင်ငံရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့စိုးရိမ်စရာရှိပါတယ်။တာဝန်ပြီးဆုံးသွားတဲ့ပရာယုတ်အစိုးရရဲ့နိုင်ငံသားရေးဝန်ကြီးဒွန်ဟာစစ်ကောင်စီနဲ့အကြီးအကျယ်နှီးဆက်တဲ့သူတစ်ချောင်းလုံးထောက်ခံခဲ့သူဖြစ်ပါတယ်။ဒါကြောင့်အမျက်များတက်တာဝင်ပြီးဆုံးဖြတ်မဲ့သူမဟုတ်ပါဘူး။ဒုတိယတစ်ချက်ကဒီဆိုရထိုင်းဆိုရကပဲအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌမဟုတ်ဘဲနဲ့စစ်ကောင်စီကိုယ်စားလှယ်ကိုအစည်းအဝေးဖိတ်ကြားခဲ့တဲ့အဆိုရဖြစ်ပါတယ်။ဒီလိုလုပ်တဲ့အတွက်စစ်ကောင်စီအကြီးအကဲတွေကိုမဖိတ်ကြားဖို့အာဆီယံရဲ့ရည်တည်ချက်နဲ့ဒွိဟဖြစ်နေပါတယ်။ဒီလိုဖိတ်တဲ့အတွက်စစ်ကောင်စီကိုတရားဝင်မှုပေးလိုက်သလိုဖြစ်တဲ့အတွက်ကူညီရမရောက်ပါဘူးတတိယအချက်ကထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ကနောက်ဆုံးခီးစဉ်မှာဒွန်ဆန်းစုကြည်နဲ့သူတွေ့ဆုံဝင်ရခဲ့တယ်လို့ပြောပါတယ်ဒွန်ဆန်းစုကြည်အနေနဲ့ပြောဆို권မရှိတဲ့အချိန်မှာဒွန်ဆန်းစုကြည်ရဲ့သဘောထားကိုပြောဆို권မရှိပါဘူးထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပြောဆိုတာတွေအပေါ်မြန်မာနိုင်ငံအတွင်းကလူတော်တော်များများကတန်တရားဖြစ်ကြပါတယ
်မြန်မာနိုင်ငံအကြီးမားပြည်သူတွေအပေါ်နိုင်ငံနှိမ့်ဆက်ပြီးစစ်ရဆွေးမှုတွေကျူးလွန်နေတဲ့အာဏာကိုတရားမဝင်ယူထားတဲ့စစ်အုပ်စုကတဖက်ပြည်သူတွေကတဖက်ဆိုတာကိုမြင်ဖို့လိုတဲ့အကြောင်းနဲ့အတိုက်ခံရာစုတွေပြည်သူတွေအပေါ်မှာတရားဝင်သိမှတ်ပြုဖို့အာဆီယံ၈တောင်အားရှာနိုင်ငံတွေအနေနဲ့တိုးပြီးလှုပ်ဆောင်တင်တယ်လို့သူကထောက်ပြပါတယ
်So I think ASEAN could do as former foreign minister Martin Nadalagawa
ဆီလိုနီးရှားနိုင်ငံသားဝင်ကြီးဟောင်းမာတင်နက်တလီဂါဝါတလောကတွေးဆုံမေးမြန်းခန်းတစ်ခုမှာအကြံပေးခဲ့တယ်လို့ပဲ NUG ကိုအာဆီယံအစည်းအဝေးတွေမှာဖိတ်ကြားသင့်ပါတယ်သူတို့ကမြန်မာနိုင်ငံကိုကိုစားပြုတဲ့နေရာမှာတရားဝင်တော်နေရာယူထားတာမရှိသေးပေမဲ့ဒီမှာရှိနေပါတယ်။နိုင်ငံသားဝန်ကြီးဟောင်းပြောသလိုပါပဲစစ်ကောင်စီကိုအစည်းအဝေးမဖိတ်တာကဒီလောက်မထီရောက်ပါဘူး။စစ်ကောင်စီဘက်ကကဘာကသူတို့ကိုဘာထင်ထင်ဂရုမစိုက်လို့ပါ။ဒါပေမဲ့ NUG နဲ့တခြားအဖွဲ့တွေတော်လန်နေတဲ့အင်အားစုတွေကိုအစည်းအဝေးဖိတ်မယ်၊လေးလာသူတွေအနေနဲ့ဖိတ်မယ်ဆိုရင်တော့ဒီကိစ္စကအများကြီးထီရောက်ပါတယ
်။စစ်ကောင်စီကရွေးကောက်ပွဲကျင်းပမယ်ဆိုရင်လက်မခံဘူးဆိုတော့ကိုအာဆီယံအနေနဲ့တက်ပြတ်သားသားပြဖို့လိုတဲ့အကြောင်းစကော့မာစီကပြောဆိုပါရဲအာဆီယံအနေနဲ့စစ်ကောင်စီကိုဆန့်ကျင်နေတဲ့မြန်မာတိုက်ခံဒေါ်လာရေးအဖွဲ့အစည်းတွေကိုလက်နက်တွေထောက်ပံ့တင်သလားဆိုတာနဲ့ပတ်သက်လို့သူကအခုလိုပြောပါရဲ
The trouble with arms of course is because first it's difficult to get
လက်နက်အထောက်ပံ့ဆိုတာနဲ့ပတ်သက်လို့အိန္ဒိချင်းတော်တော်များများကစစ်ကောင်စီကိုထောက်ခံနေတဲ့သူတွေအများစုဆိုတော့ဒါကတိတ်ကိုခတ်ခဲပါတယ်ဒုတိယအချက်ကအတိုက်ခံတွေကိုလက်နက်တွေထောက်ပံ့မယ်ဆိုရင်တရုတ်နိုင်ငံကစစ်ကောင်စီကိုပေးနေတဲ့လက်နက်တွေနှစ်ဆတိုးပေးတာမျိုးတွေလည်းဖြစ်လာနိုင်ပါတယ်။ဒီတော့ NUG ကိုပို့ပြီးကူညီနိုင်တဲ့တခြားနည်းလမ်းတွေရှိတယ်လို့ကျွန်တော်ထင်ပါတယ်။ငွေကြေးအရပို့ပြီးထောက်ပံ့မယ်။သူတို့အသုံးပြုခွင့်ရသင့်တယ်လို့ယုံကြည်ရတဲ့ကိစ္စတွေမှာသုံးနိုင်အောင်နောက်ပြီးဒေသခံအုပ်ချုပ်ရေးအဖွဲ့တွေအတွက်သင်တန်းတွေပေးနိုင်အောင်ထောက်ပံ့တာမျိုးပါ။လူသားချင်းစာနာမှုအကူအညီတွေပေးတဲ့အခါမှာလည်းစစ်ကောင်စီကတဆင့်မပေးဘဲသူတို့စီပေးဖို့လိုပါတယ်။အမှန်တကယ်လိုအပ်နေတဲ့သူတွေစီကိုပေးနိုင်အောင်လုပ်ပါ။နောက်တိုက်ခိုက်ရေးအတွက်မဟုတ်တဲ့ဆက်သွယ်ရေးပစ္စည်းတွေအကူအညီပေးတာမျိုးဒီလိုလုပ်နိုင်တာတွေအများကြီးရှိပါတယ်။မကြသေးခင်ကပဲတီမော့အစိုးရအဖွဲ့ကအစိုးရချမ်းတစ္စာချင်းဆိုပွဲမှာ NUG နိုင်ငံရေးဝန်ကြီးဒေါ်စင်မာအောင်ကိုဖိတ်ကြားခဲ့ပါတယ်။တီမော့ကအာဆီယံအဖွဲ့ဝင်မဟုတ်ပေမဲ့ဒါကကြီးမားတဲ့ခြေလှမ်းတစ်ခုပါ။ဒီလိုအတိအမှတ်ပြုတရားဝင်မှုပေးတာပို့ပြီးလှုပ်လာဖို့လိုပါတယ်။
အာဆီယံနိုင်ငံတွေအနေနဲ့တနင်္ဂနွေနေ့တနင်္ဂနွေဂျာဝေမစွဖက်ရေးမူကိုကြောခံပြီးစစ်ကောင်စီဘောအရေးယူပိတ်ဆို့တာတွေလုပ်တင်သလားဆိုတာနဲ့ပတ်သက်လို့အာဆီယံနေနဲ့တော့စစ်ကောင်စီဘောမှာပိတ်ဆို့တံခတ်တာမျိုးတွေလုံးဝမဟုတ်ဘူးလို့မြင်တဲ့အကြောင်းတန်မဂျီစကော့မာစီကပြောပါလေ။ဒါပေမဲ့လည်းတရားမဝင်အာဏာရယူပြီးပြည်သူတွေရဲ့ထောက်ခံမှုလုံးဝမရှိတဲ့စစ်ကောင်စီနဲ့အစ်စ်ပြင်းထိတွေ့ဆက်ဆံတာအပြန်အလှန်လေပတ်တာမျိုးတွေမလုပ်ဘဲဆက်သွယ်ရေးလိုင်းဖွင့်ထားတဲ့သဘောမျိုးဆက်ဆံနေတယ်လို့မြင်တဲ့အကြောင်းသူကပြောဆိုပါရက်ပ ိတ်ဆို့တန်ခတ်တာမျိုးတွေမလုပ်ပေမဲ့လည်းစစ်ကောင်စီနဲ့ဆွေးနွေးဖို့မဟုတ်ပဲမြမအရေးချက်တွေကလွန်မြောက်နီလန်းရှာဖို့ဆိုရင်ကြားဝင်ကူညီထောက်ပံ့နိုင်ဖို့အတွက်သတင်းစကားပားနိုင်တဲ့အစ်စ်နဲ့ရာရှိချင်းချင်းဆက်ဆံရေးလိုင်းဖွင့်ထားတဲ့သဘောမျိုးလို့သာမြင်တဲ့အကြောင်းစစ်ကောင်စီနဲ့အာဆီယံရဲ့ဆက်ဆံရေးအပေါ်မှာတန်မဂျစ်စကော့မာစီယာကသုံးသပ်ပြောဆိုသွားပါတယ်ခင်ဗျာ။